မြန်မာတမတော်ကနိုဝင်ဘာလကုန်တီတစ်ဖက်သက်အပြစ်ရကြောင်းတတန်းတူးလိုက်တဲ့အပေါ်အခြေခံသဘောတရားအရဂျူဆိုပေမဲ့ထာဝရညီညာရေးဖော်ဆောင်လိုတဲ့ဆိုရင်အနှစ်သာရရှိတဲ့အပြစ်ခတ်ရစေရေးဖြစ်ဖို့လိုတယ်လို့ပြည်ပရောက်တိုင်းသားရေးလှူရှားသူတချို့ကသုံးသပ်တဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာကိုဗစ်ကာယရောဂါကာကွယ်ထိန်းချုပ်ရေးအရှိန်မြှင့်လှုပ်ဆောင်ဖို့နဲ့ထာဝရညီညာရေးဖော်ဆောင်ရမှာထိရောက်အောင်မြင်စွာဆောင်ရွက်နိုင်ဖို့အတွက်နိုဝင်ဘာလ1ရက်ကနေ30ရက်နေ့ထိမြန်မာတမတော်ဘက်ကတစ်ဖက်သက်အပြစ်ရဲဆဲထားမှဖြစ်ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကတောက်ကြနေမနေ့ကကြေညာခဲ့တာပါဒါပေမဲ့အခုလိုအပြစ်ရဖို့ကြေညာတဲ့အထင်းမှာတော့အကြမ်းဖက်အုပ်စုလို့မြန်မာစစ်တပ်ကသတ်မှတ်ထားတဲ့အဖွဲ့တွေလှုပ်ရှားတဲ့နေမြေတွေမပါဝင်ဘူးလို့လည်းဖော်ပြထားပါတယ်မြန်မာတမတော်ကအခုလိုတစ်ဖက်သက်အပြစ်ရကာလတက်တန်းတိုးလိုက်တဲ့အပေါ်ဂျိုးဆိုပေမဲ့ထိရောက်တဲ့အပြစ်ခတ်ရဆဲမှုဖြစ်လာမှာမဟုတ်ဘူးလို့မြန်မာနိုင်ငံတွင်တိုင်းသာပြည်ပကတွေကိုနှစ်ပေါင်းများစွာလေ့လာနေတဲ့ဂျာမနီနိုင်ငံမှာနေထိုင်သူဆိုင်ဝမ်ဆိုင်ကသုံးသပ်ပါတယ
်အပြစ်ခတ်ရစေးရေးဆိုလို့ရှိရင်ဘယ်လိုအပြစ်ခတ်ရစေးရေးဖြစ်ကျွန်တော်တို့ကြိုးစားရမှာပါနော်ဒါပေမဲ့ဒီအဖွဲ့ကျက်စားတဲ့နေရာဟိုအဖွဲ့ကျက်စားနေရာလဲကျွန်တော်တို့မပါဘူးဆိုတော့ဒီလုံးကျွတ်အပြစ်ခတ်ရစေးရေးဆိုတဲ့ဥစ္စာတော့အတိတ်ပဲတော့မရှိဘူးဖြစ်တာသူအကျိုးဘက်ကနေတွက်ကြည့်လို့ရှိရင်တော့ UN Secretary General ကနေပြီးစစ်ပွဲရှိတဲ့နေရာလဲရပ်ပြီးပါပါညာလဲသူကတောင်းဆိုတဲ့အခါကျတော့
တမတော်ကတော့အေးရခိုင်လက်နက်ကင်တပ်ဖွဲ့ကိုပြီးခဲ့တဲ့မတ်လ23ရက်ကစပြီးအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားသလိုမတရားအသင်းဖြစ်နေလဲကြီးညာထားတာပါဒီလိုအေးတပ်ဖွဲ့ကစီရေးလှုပ်ရှားနေတဲ့ဒေသကိုခြံလက်ထားတဲ့တမတော်ရဲ့အပြစ်ရကြီးညာချက်ဟာဟန်ပြတာဖြစ်တယ်လို့အမေရိကန်ရောက်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌကိုသိန်းထွန်းဆန်ကမြင်ပါတယ်
တော်တရားအရတော့အပြစ်ခတ်ရက်ဆဲရဲဆိုရင်အမြဲကြိုဆိုရမှာဖြစ်ပါတယ်။သို့တော့ COVID-19 ကိုထိန်းချုပ်ဖို့ရပြီးတော့ရွေးကောက်ပွဲကိုတရားမျှတစွာဖြစ်ဖို့ရဆိုရဒီနှစ်ခုအကြောင်းပြပြီးတော့သူတို့အဲဒီလိုတွေလုပ်နေဆိုရအဟာမျိုးမြန်မာပြည်သူတွေကိုပြတာဖြစ်နိုင်တယ်။ပြီးတော့နောက်တစ်ချက်ကကဘာကိုလည်းလုပ်ပြတဲ့သဘောပဲထင်ပါတယ
်။တမတော်ကတစ်ဖက်သက်အပြစ်ရထားကြောင်းကြေညာထားခြင်းအတွင်းစက်တင်ဘာ23ကနေအောက်တိုဘာ20ကာလအထိတမတော်နဲ့ RCSSSA တို့ကြားတိုက်ပွဲအကြိမ်30တောင်ပလောင်ကိုကန့်ပူပေါင်းတပ်ဖွဲ့နဲ့အစိုးရတပ်တွေကြား10ကြိမ် TNL နဲ့တီးတန့်တိုက်ပွဲ8ကြိမ်ဖြစ်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကစည်းရင်းထုတ်ပြန်ထားပါတယ်ဒါတွေကိုကြည့်ရင် UWSA ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်တပ်ပေါင်းစုကြီး FPNCC နဲ့ဆိုင်တဲ့ဒေသတွေမှာတိုက်ပွဲမရဆဲနိုင်သရွေ့ညဉ့်ညံ့ရေးအလန်းကွာဝေးနေအောင်မယ်လို့ဆိုင်းဝမ်ဆိုင်းကမြင်ပါတယ
်သူကတကယ်အင်အားအစီအစဉ်ဖြစ်တဲ့FPNCC ရလည်းအဖွဲ့ကနေပွဲလို့ရှိတယ်။နောက်ပြီးတော့တိုင်းသာစေရအစုအလုံးရဲ့80ရာခိုင်နှုန်းလောက်သူတို့လက်ထက်မှာတော့ရှိတော့ဆိုတော့အဲ့ဒီ80ရာခိုင်နှုန်းလောက်ရှိတဲ့လက်နက်ကန်အဖွဲ့တွေကိုသူကပတ်လတ်ထားလိုက်တဲ့အတွက်ကြောင့်မို့ဘယ်လိုလုပ်ပြီးကျွန်တော်တို့ငြင်းငြင်းရမှာလဲလို့အဲ့ဒါကျွန်တော်တို့ကမေးခွန်းထုတ်ဆရှိတော့
တကယ်တော့အကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ AA တပ်ဖွဲ့ရှိရာဒေသကိုအစိုးရတပ်ကထိုးစစ်ဆင်နေတာဟာ AA ကိုတိုက်ရိုက်ရှင်းလင်းနေတာမျိုးမဟုတ်ပဲအပြစ်မဲ့ပြည်သူတွေကသာဒုက္ခအန္တရာယ်တွေကြုံတွေ့နေရတယ်လို့ကိုသိန်းထွန်းဆန်ကထောက်ပြပါတယ
်။ထားပါတော့အကြမ်းဖက်လို့တက်မှတ်ထားတဲ့အာခင်အာမီပေါ့နော်ဖွဲ့စည်းကိုဒါလိုက်ထိုးစစ်တင်တာမျိုးမဟုတ်ပဲနဲ့ဒီပြည်သူလူထုကိုသွားပြီးတော့ပြစ်မှတ်ထားပြီးတဲ့ကြီးသွားလုံနေတာကိုတွေ့ရှိရပါတယ်။ယွာတွေကိုမီးရှို့တယ်၊ယွာတွေကိုပြစ်ခတ်နေတယ်၊ဓာတ်တွေဇက်တိုက်ဖြစ်နေတယ်ခင်ဗျ။အဲ့ဒီဟာတွေကဘာမှရက်တန့်သွားမယ့်သဘောတရားမရှိပါဘူ
း။ AADNLA MNDA တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ကလည်းကိုဗစ်ထိန်းချုပ်ရေးနဲ့မြန်မာနိုင်ငံယူကောက်ပွဲချုံးမွေစီရေးအတွက်စက်တင်ဘာလ1ရက်ကနေနိုဝင်ဘာ9ရက်နေ့ထိအပြစ်ခတ်ရစေထားမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ။